ကိုကန့်တပ်ဖွဲ့ MNDAA တအောင် TNLA နဲ့ရခိုင် AA တို့ပါဝင်တဲ့ညီတော်ဟာမိတ်၃ဘွဲ့၁၃ညာ၂ခုစစ်စီ6ရက်မြောက်နေ့မှာတော့ကိုကန့်ဒေသဘက်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။ဒီနေ့ဒေသရင်းတိုက်ပွဲအခြေအနေကို MNDAA ရဲ့ပြောရေးဆိုခွင့်ရှိသူလီကြဝင်းက VOA ကိုအခုလိုပြောပါတယ
်။ဒီနေ့အနေနဲ့တော့ဒီကိုကန့်ခရိုင်တုံးဆန်းဒေသမှာရှိတဲ့ဒီမန်တုံးပမှာအခြေချတဲ့စစ်ကောင်စီတပ်စခန်းကိုကျွန်တော်တင်ပြနိုင်ခဲ့တယ်။ကောလုံမျိုးနယ်မှာတော့ဒီတရင်တင်းနစ်ခွန်ရဲ့တက်စခန်းကိုကျွန်တော်တို့ကစီအိုပရေးရှင်းမှာပေါ်ဆောင်နေတယ်။ဒါပေမဲ့အခုချိန်ထိမြေပြင်အချက်လက်တော့အသေးစိတ်ကိုမသိရသေးပါဘူး။မွန်ဂိုဘက်မှာတော့နေမီရှင်းလင်းရေးတွေဆက်လုပ်နေတဲ့နီးတူမွန်ဂိုခရိုင်ဟူဇကျင်ဒီတာမှာရှိတဲ့ရှိတဲ့စစ်စေးကိတ်တခုကိုကျွန်တော်ချိန်မုံခဲ့တယ
်။စစ်စေးချောင်းရဲ့မြောက်နေထိမှာစစ်ကောင်စီစခန်းပေါင်း90ခန့်ကိုသိမ်းယူခဲ့တယ်လို့ပြောပါတယ်။
စုစုပေါင်း90လောက်ရှိပါပြီ
။ဒီကနေ့မှာမူဆယ်မြို့ပန်ဆိုင်ကျူကုတ်ကရဲစခန်းကိုသိမ်းယူကြောင်းဒေသခံတွေကပြောဆိုပေးမဲ့ MNDA ပြောရေးဆိုခွင့်ရှိသူကသူတို့စီတည်မမြောက်သေးကြောင်းဆိုပါတယ်။ပန်ဆိုင်ဒေသခံတူကတော့တနေကုန်ပြစ်ခတ်တိုက်ခိုက်တာတွေရှိနေပြီးရဲစခန်းသိမ်းယူတဲ့တည်ကိုကြားသိရကြောင်းလည်းပြောပါတယ
်။ပန်ဆိုင်ชิปเป็ดดำจ้าเนี่ยเป็นดำดิสมัครดำดิมีมีคำวินเดชว่าอะไรเนี่ย
ဘုံကျဲတိုက်ခိုက်မှုကြောင့်ဒေသခံ2ဦးသေဆုံးကြောင်းကြားသိပေမဲ့အတိအကျမသိရကြောင်းနဲ့လောလောဆယ်မှာတော့ဗန်ဆိုင်ဒေသခံအများစုဟာဘေးလွတ်ရာကိုတင်းရှောင်နေရကြောင်းပြောပါတယ်။ကြောင်မဲမြို့နယ်ဘက်မှာတော့ကြောင်မဲခြေဆိုင်902တပ်စခန်းကနေလက်နက်ကြီးနဲ့နောင်ပြစ်ကျေးရွာဘက်ကိုပစ်ခတ်နေကြောင်းနဲ့နောင်ချုံမြို့နောက်ဖက်ပြောင်စုလမ်းမကြီးအနီးကအုံမခါနဲ့ဆမ်ဆယ်ကျေးရွာတို့ကိုလည်းလေချောင်းကဘုံကျဲတိုက်ခိုက်ခဲ့ကြောင်း TNLA တောင်းတက်ကသတင်းထုတ်ပြန်ထားပါတယ်။ TNLA သတင်းပြန်ကြားရေးဌာနကတော့မြေပြင်တိုက်ပွဲတချို့ဖြစ်ပွားနေတာရှိပေမဲ့သတင်းတက်လာတာမရှိကြောင်းဆိုပါတယ်။ကွန်းလုံမြို့တောင်ဘက်ကံမိုင်းမှာအခြေဆိုင်တဲ့ခလာရ143ကတရင်တရင်လုံးအော်တိုဘာလ30ရက်နေ့ကလက်နက်ချခဲ့ကြောင်းနဲ့ဒုတရင်မှုအပါအဝင်အရာရှိစစ်သည်42ဦးပါဝင်ကြောင်း MNDA ကိုကန့်တက်ကဒီကနေ့မနက်ပိုင်းကသတင်းထုတ်ပြန်ပါတယ်။ဒါ့အပြင်အော်တိုဘာ31ရက်နေ့ကကိုကန့်ဒေတာပြည်သူ15ဦးလက်နက်ခဲရနေတဲ့အတူလက်နက်ချလာကြောင်းသတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်ခင်ဗျာ။